KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မုံဒေသထဲမှာတော့စစ်ကောင်စီတပ်တွေနဲ့ KNLA ကရင်အမျိုးသားလူမျိုးရေးတပ်တို့ကြားမှာတိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါတယ်။ဒီတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေတဲ့ပြည်သူဥယေကရက်ပိုင်းအတွင်းမှာ4000လောက်တိုးလာတယ်လို့ KNU ဘက်ကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
KNU ကရင်မျိုးသားစီယုံထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မုံဒေသထဲမှာတော့စစ်ကောင်စီတပ်တွေနဲ့ KNLA ကရင်မျိုးသားလူမျိုးရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ရုံးမစတဲ့ပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးတင်းလာနေကတော့ကြောက်ကြီးမြို့နယ်တွေကအင်းနဲ့ကြီးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ကြောက်ကြီးမြို့နယ်ထဲမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ KNU တပ်တွေကစစ်ကောင်စီစခန်းတွေကိုသိမ်းလိုက်ပြီးတဲ့နောက်မှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတာတွေများလာပြီးစစ်ဘေးရှောင်တွေတောင်းနဲ့ချီပြီးထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသားစီယုံနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကအခုလိုပြောပါတယ်
တော့အဲ့ဒီဘောကတော့တမတ်သုံးရတော့တော်တော်များပြီးကြတဲ့ပါတော်ကတမတ်သုံးတော်လေးများဘူးခံလာမှုတိုင်လိုက်ပြီးတဲ့နောက်မှာဒါနောက်ပြောရနေတဲ့တခါလေးဟုတ်တာပေါ့နော်ပြရတာတွေကိုပြန်မထားလုပ်လာတဲ့အခါကျတော့ပုံကျက်တာလည်းပါတယ်လင်းလင်းလင်းပြန်လာပြရတဲ့ကမ္မစာအဲ့မှာအများဆုံး4000ဆက်မှရှိတယ်ထွက်ပြေးတာတော့4000ဆိုတာအဲ့ညာတစ်ခွက်တည်းကိုပြေးတာအမှန်မှားအဲ့ဒီ4000မပြေးခင်ကတည်းကတော့ကျွန်တော်တို့စီရင်ကောက်ရတာဥစ္စာတော့ရှိပြီး5000 7000ပါရှိဒီစခန်းငါးခုမပြေးခင်မှာကျွန်တော်တို့ကောက်ရတဲ့စီရင်အဲ့ရပ်ပိုင်းမှရှိတယ်ကျွန်တော်ကောက်တာအများစုကတော့ကြောက်ကြီးမြို့နယ်ထဲမှာ
ညောင်လေးပင်ခရိုင်ထဲကကြီးရွာပေါင်း60လောက်ကတောင်းနဲ့ချီပြီးထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာစေဝါအမိုးအကာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းကရင်လူခွင့်ရေးဖွဲ့ KHRC ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ
်လို့ညောင်လေးပင်ခရိုင်ပေါ်တမတောင်းမှာဆုံးလို့ရှိတော့အစားအစာအကြီးကျန်တော့တယ်နောက်ပြီးလို့ရှိတော့စေဝါပေါ့နောက်ခုဘာလို့လဲဆိုလို့ရှိရင်မူတည်ကလည်းရောက်နေတယ်ဒီမြေချာတို့ဘာလို့နောက်တစ်ခြားဒီအမှုနဲ့ကံလာမှာဖြစ်နေတဲ့ပြန်နာမှုမျိုးတွေကဆိုပုဒ်တဲ့စီဝါရံလိုရတယ်။နောက်ခါကျလို့ရှိရင်တော့ဒီအာမိုဒန်နေတဲ့ခံနိုင်တဲ့အမောကဟိုအဆောက်ဦးမြေဆိုင်ကင်းကိုအတက်ပေါ့။အဝတ်စားလေးတွေပေါ့အဲ့ဒါမျိုးတွေကတော့အရေးကြီးလိုရတယ်ပဲ။အာတမတေမောတမဆောက်မောအာဒီအခြေခံလိုအပ်ချက်တွေရှိနေတယ်လို့ပြော
။ဇူလိုင်လ4ရက်နေ့တုန်းကတော့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာခရင်အရက်ဖက်လူမှုရေးရာကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့စောလာကဘောဟာစစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ဖို့အတွက်ရိတ်ခါဝဲယူဖို့သွားတော့မှာရိတ်ခါဝဲဖို့ယူသွားတဲ့ငွေတွေကိုလည်းသိမ်းယူခံရပြီးလက်တွေခြေတွေကိုဖြတ်တောက်ပြီးရရဲ့ဆက်ဆက်တက်ဖြတ်တာခံခဲ့ရတဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေကကန့်ကွက်မှုလုပ်ခဲ့ပါတယ်။အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပါအသက်အန္တရာယ်ချိန်ချမှုမလုံခြုံမှုတွေနဲ့ရင်ဆိုင်နေရတယ်ဆိုပြီးအရက်ဖက်ကရင်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်ရှင်။